ဟုတ်ကဲ့ဆီယာနာသိမ့်ပြီးမြန်မာစစ်ကောင်စီပေါ်တရုတ်နိုင်ငံအနေနဲ့မချေနှဲ့ရတဲ့အကြောင်းရင်းကို ICC အကြီးတန်းအကြံပေး Richard Horsey ကအခုလိုထောက်ပြပါတယ
် The main thing is that it had a very good relationship with the previous
တရုတ်နိုင်ငံဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရင်ဆိုရနဲ့အတော့ကိုကောင်းမွန်တဲ့ဆက်ဆံရေးရတော့ခဲ့တာပါတရုတ်နိုင်ငံမြန်မာနဲ့တန်တမန်ဆက်ဆံရေးကိုမြင့်တင်ခဲ့တာမှာမြန်မာဟာတရုတ်ရဲ့ကံကြမ္မာအကျိုးတူရဲ့ဝင်ရဲ့အစိတ်အပိုင်းတစ်ခုဖြစ်လာပါတယ်နောက်ပြီးတော့မဟာဗျူဟာမြောက်ချိတ်ဆက်မှုတွေကိုလည်းတရုတ်ကမျှော်လင့်လာတယ်လေတရုတ်မြန်မာစီးပွားရေးစင်ကြံကြီးတည်ဆောက်ဖို့ကြီးမားတဲ့စီမံကိန်းတွေအမြောက်အများလုပ်ဖို့ပြင်လာတယ်။ဒီစင်ကြံလမ်းမကြီးကတရုတ်အတွက်အိန္ဒိယသမုဒ္ဒရာကိုလက်လန်းမိဖို့နဲ့သွင်းကုန်လမ်းပွင့်ဖို့အထောက်အကူပြုမှာဖြစ်တယ်လေ။ဒါတွေအားလုံးကအခုတော့ဆုံးရှုံးသွားပါပြီ
။အခုလိုမချေနေတာကြောင့်နှစ်နိုင်ငံတနမရေးကိုအရင်လိုအဆင့်မြင့်တင်တာမရှိတာအပြင်မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကတရားဝင်သိမှတ်ဖြစ်ဖို့ညှင်းဆန်ခဲ့ပြီးတရုတ်ကိုဖိတ်ကြားတာလည်းမရှိခဲ့ဘူးလို့ DICG အစီရင်ခံစာထဲမှာဖော်ပြခဲ့ပါတယ်။အခုတရုတ်စီမံကိန်းတွေနောက်ဆုံးအခြေအနေကိုလည်း Richard Horsey ကအခုလိုဆက်ထောက်ပြပါတယ
် Now if you look at China's major projects
existing and there ကတရုတ်ရဲ့အဓိကစီမံကိန်းကြီးတွေကိုကြည့်ရင်ရှိပြီးသားရောလှုပ်ဖို့ပြင်နေတာတွေရောပေါ့နော်အများပြားကတိုင်းရင်းသားလက်နက်ကိုင်တွေထိန်းချုပ်ထားတဲ့နေရာတွေမှာရှိတာပေါ့ဒါမှမဟုတ်ရင်လည်းတိုက်ပွဲတွေဖြစ်နေတဲ့နေရာတွေမှာအဓိကရှိနေတာပေါ့ရခိုင်မှာပဲကြည့်ကြည့်ညံတော့မြေရထားလမ်းဖောက်ဖို့ပြင်ထားတဲ့ဒီရှမ်းပြည်နယ်မှာပဲကြည့်ကြည့်ဒီဆုံရေကာတာကိုပဲကြည့်ကြည့်အဲ့လိုနေရာမျိုးတွေမှာရှိတာပါဒီစီမံကိန်းတွေကအရင်ဘဟုအစိုးရနဲ့သဘောတူစာချုပ်ချုပ်ခဲ့တာပါအခုတော့ဒီစီမံကိန်းတွေအားလုံးကိုရပ်ထားရတယ်ဆိုတော့ဒီစီမံကိန်းတွေရဲ့အနာဂတ်ကအကြီးအကျယ်မကြီးမရာဖြစ်နေပါတယ
်ဒါပေမဲ့ရှမ်းမြောက်ဒေသစစ်စီရင်တဲ့နှိစက်တဲ့အမည်မဖော်လို့တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တူကတော့တရုတ်အနေနဲ့ NUG နဲ့မဆက်ဆံမှုဖိအားပေးတာတွေရှိတယ်လို့ထောက်ပြပါတယ်ဒီနေရာမှာ Richard Horsey ကလည်းတရုတ်အနေနဲ့မြန်မာစစ်ကောင်စီပေါ်စေးရရောနိုင်ငံရေးပါမထိန်းနိုင်တော့ဘူးလို့စိတ်ပြက်လာတာကတစ်ဖက်မှာအစိုက်အခံကိုထောက်ခံတာလည်းမဟုတ်ပြန်ဘူးလို့ဆက်ထောက်ပြပါတယ
် But China's unhappiness with the regime hasn't translated into support.
ဒါပေမဲ့မြန်မာစစ်အုပ်စုအပေါ်တရုတ်ရဲ့မကျေနပ်မှုက NUG မျိုးသားညီညွတ်ရေးအစိုးရအတွက်ထောက်ခံမှုလို့တရားအတိတ်ပဲမထွက်ပါဘူးတရုတ်အနေနဲ့ NUG ရောအတိုက်ခံလှုပ်ရှားမှုကြီးတစ်ခုလုံးဟာအနောက်နိုင်ငံတွေကိုအများကြီးလိုလားသူတွေတရုတ်စံကျင်ရေးစိတ်ရှိသူတွေလို့ခံယူထားပုံရပါတယ်ဒီခံယူချက်မျိုးဘလောက်မှန်ထက်ဒီသဘောထားမျိုးတရုတ်မှာအသေးချာကိုရှိနေပါတယ်အဲ့ဒီတော့တရုတ်အနေနဲ့စစ်အုပ်စုအပေါ်မှာတန်တရာရှိထားသလိုပဲအတိုက်ခံတွေအပေါ်မှာလည်းတန်တရာအကြီးကြီးကိုဆက်ရှိနေပါတယ
်ဒီနေရာမှာ NUG သမရာယုံပြောခွင့်ရဦးကျော်စောကလည်း NUG ဘက်ကတရုတ်ပါဝင်အင်ဒီဂျင်နိုင်ငံတွေပေါ်သဘောထားကိုလည်းအခုလိုရှင်းပြပါတယ
်ကျွန်တော်မြို့သားညီညွတ်ရေးဆိုအဖွဲ့အနေနဲ့ကလည်းတရုတ်ပြည်သူ့သမားနိုင်ငံနဲ့ဆက်ဆံရေးကအင်မတန်အရေးကြီးတယ်ကျွန်တော်အင်ဒီဂျင်နိုင်ငံအခုံလုံးနဲ့နှစ်ဦးနှစ်ဖက်အကျိုးရှိမဲ့ဆက်ဆံရေးဖြစ်ဖို့အတွက်ကြိုးပမ်းဆောင်ရွက်နေတယ်နိုင်ငံသားကြီးရမှာဘသူဘက်ကမှအနောက်နိုင်ငံကိုရင်းတဲ့နိုင်ငံသားကြီးမှာတော့မဟုတ်ဘူးနောက်နိုင်ငံနဲ့ကျွန်တော်နှီးစပ်တာနောက်နိုင်ငံက engagement လုပ်တယ်ကျွန်တော်ရဲ့ပြည်သူတွေကိုသူတို့ကူညီပေးတယ်အထူးသဖြင့်ပေါ့နော်ဒီလူသားချင်းစာနာမှုအထောက်အကူတွေပေးတာတွေရှိတယ်ဒီဟာတော့ကျွန်တော်ကဆက်ဆံရေးကို engagement လုပ်တာဒါသူ့ရဲ့အကျိုးစီးပွားအတွက်လုပ်တာမဟုတ်ကျွန်တော်မြန်မာနိုင်ငံသူနိုင်ငံသားတွေရဲ့အကျိုးစီးပွားအတွက်လုပ်တာ
တစ်ချိန်တည်းမှာ NUG အနေနဲ့တရုတ်နဲ့ဆက်ဆံရေးကြိုးပမ်းနေတာနဲ့တရုတ်ပါဝင်အင်ဒီချင်းတွေမြန်မာအတွက်ကြိုးပမ်းပေးဖို့ကိုအခုလိုဆက်ရှင်းပြပါတယ
်ကျွန်တော်လည်းတရုတ်နိုင်ငံနဲ့engagement ကိုအထူးအရေးကြီးတဲ့ engagement တစ်ခုအနေနဲ့သဘောထားဆောင်ရွက်နေတယ်ဒါကြောင့်လည်းဂျန်နဝါရီ10ရက်နေ့ကတရုတ်နိုင်ငံနဲ့ပတ်သက်တဲ့သဘောထားမူဝါဒကိုအတိအလင်းထုတ်ပြန်ကြေညာခဲ့တာနောက်တစ်ခုကတရုတ်နိုင်ငံနဲ့ထိတွေ့ဆက်ဆံတဲ့အချိန်မှာကျွန်တော်တို့ကမီဒီယာတရားနေတဆင့်တော်တော့ကောင်းတခြား communication နဲ့နေရတယ်အားလုံးကျွန်တော်ထောက်ပြပြီးပြောပြတာဒီမြန်မာနိုင်ငံမှာမတည်မငြိမ်မှုဖြစ်နေတာတရုတ်မြန်မာနယ်စပ်မှာမတည်မငြိမ်မှုဖြစ်နေတာဒီတရုတ်နိုင်ငံရဲ့လုက္ကိုင်မှုစီးပွားရေးစီမံကိန်းတွေအခေါင်ထဲပေါ်ဖို့နှောင့်နှဲနေတာမတည်မငြိမ်မှုဖြစ်တာဘာကြောင့်လဲအဲ့ဒါအကြမ်းဖက်စစ်ကောင်စီတည်တာတရားခံဖြစ်တယ်အကြမ်းဖက်မှုတွေလုံနေသရွေ့နယ်စပ်တည်ငြိမ်ရေးဘယ်လိုမှမရနိုင်ဘူးဒါကြောင့်မြန်မာပြည်သူတို့ရဲ့ဆန္ဒနဲ့ကန့်ညီတဲ့ဒီအဖြစ်တစ်ခုရှာဖို့အတွက်တရုတ်နိုင်ငံပါဝင်ထူးထူးကျွန်တော်တို့အိန္ဒိယတဲ့နိုင်ငံတွေအကုန်လုံးကဝိုင်းဝန်းပြီးတော့ကျွန်တော်မြန်မာပြည်သူတို့ရဲ့ဆန္ဒနဲ့ကန့်ညီတဲ့အဖြစ်တစ်ခုရောက်ဖို့အတွက်ရည်တည်ပေးကြဖို့အတွက်တိုက်တွန်းပြောကြားခြင်းပါတယ
်တကယ်တော့အခု ICG အစီရင်ခံစာထဲမှာပဲတရုတ်နဲ့အမေရိကန်တို့ပထဝီနိုင်ငံရေးအားပြိုင်နေပေမဲ့နေဆက်ငွေလင်ကိုင်းကိစ္စတွေမှာတော့ပူးပေါင်းဆောင်ရွက်ဖို့ကြိုးစားနေတယ်လို့အကြံပြုထားပေမဲ့လက်တွေ့ဖြစ်မလာသေးဘူးလို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျ